ိုင်ဝမ်ကတက္ကသိုလ်တွေမှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေကိုကျောင်းပြန်လာတက်ဖို့ခွင့်ပြုကြောင်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။ထိုင်ဝမ်ရေးပေါ်အခြေအနေထိန်းချုပ်ရေးဗဟိုဌာန CECC ကCOVID-19 ကူးစက်မှုနှုန်းနည်းတဲ့နိုင်ငံတွေနဲ့ကူးစက်မှုနည်းတာနဲ့အသင့်နဲ့ကြားမှာရှိတဲ့နိုင်ငံတွေကိုစီးရင်ပြုစုနေခြင်းကလေးကစလို့နိုင်ငံကကျောင်းသား431ယောက်ကိုထိုင်ဝမ်ကိုပြန်လာပြီးကျောင်းတက်ခွင့်ပြုလိုက်ပြီးဖြစ်တယ်လို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်။အခုကြေညာချက်အရယောဂကူးစက်မှုနည်းတဲ့စီးရင်ဝင်နိုင်ငံတွေကကျောင်းသားတွေကိုထိုင်ဝမ်မှာကျောင်းတက်ဖို့ပြန်လာခွင့်ပေးလိုက်တာလည်းဖြစ်ပါတယ်။ကူးစက်မှုနှုန်းသိပ်မများတဲ့နိုင်ငံနဲ့နေပြည်စီးရင်တွေထဲမှာမြန်မာပါဝင်နိုင်ငံနဲ့နေပြည်စကုပ်ခုရှိပြီးCOVID-19 ကြောင့်ပြန်မလာနိုင်တဲ့ကျောင်းသား6800နီးပါးအခုခွင့်ပြုတဲ့အထက်အကျုံးဝင်ပါတယ်အများစုကဟောင်ကောင်ကျောင်းသားတွေဖြစ်ပါတယ်အခုထိကျောင်းသား192ယောက်ပြန်လာပြီလို့လည်းထိုင်ဝမ်ပညာရေးဝန်ကြီးဌာနကပြောပါတယ်